မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ American သမ္မတကသူ့ရဲ့မဲဆွယ်စီရင်မှုဟောင်းပေါ်မနာဖော့ဘော်ရဲဆွဲကြောင်းနဲ့ဖြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့ပေါ်စိတ်ချမ်းသာဖြစ်နေပါတယ်။ Australia ဝန်ကြီးချုပ်ကသူ့ရဲ့ Conservative ဝါဒီ Liberal Party တွင်မှဥဆောင်မှုနဲ့ပတ်သက်လို့နောက်တစ်ကြိမ်စင်ကုန်မှုတွေကြုံနေရပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့နားလောင်နေတူကြီးညာပြီးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်မဲ့သတင်းလွှာရီထဲမှာတော့သမ္မတဒေါ်နယ်ထရမ့်ကအနီးကပ်လူယုံနှစ်ယောက်ဟာကြီးလေးတဲ့ပြစ်မှုတွေကျူးလွန်ခဲ့ကြောင်းတရားရုံးတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်
။ Mr. Cohen pled guilty to 2 campaign finance charges, one for causing
American ဒုတိယရှင်နေချုပ် Robert Kusami ပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်။ဒီသတင်းနဲ့တူ Bangladesh နိုင်ငံမှာခိုးလုံနေကြရတဲ့တိမ့်နဲ့ချီတဲ့ Ranger ဒုက္ခသည်တွေ Kurbani 8နှစ်ကိုဆင်နွှဲကြတဲ့အကြောင်းမြောက်ပိုင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးကော်မတီကမြန်မာပြည်ကရေဘေးတင်ပြည်သူတွေကိုကူညီထောက်ပံ့မယ်အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မန်နန်းလောင်တို့ကအကြေညာပေးကြပါအောင်ရှင
်။ American သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စီရင်ရေးမှူးဟောင်းပေါ်မနာဖော့ဘော်ရာဇဝတ်ကြောင်းနဲ့ပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်ချမ်းသာဖြစ်နေပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်စီရင်ရေးဖွဲ့ဥက္ကဋ္ဌဟောင်းမနာဖော့ကတော့ငွေချေးမတမာမှုတွေနဲ့ဆက်နွယ်တဲ့အမှုရှိမှုတွေအပြစ်ရှိကြောင်းကုန်သမားရေးဖွဲ့ကမနေ့တုန်းကပဲဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်ဒဏ်ကျခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။သမ္မတထရမ့်ကတော့အလွန်မင်းဝမ်းနည်းစရာဖြစ်ရဖြစ်နေမနေ့တုန်းက West Virginia ပြည်နယ်ကလေးစိတ်မှာတင်းတောက်တွေကိုမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ Virginia ပြည်နယ်ကတရားခွင်မှာရင်ဆိုင်ခဲ့ရတဲ့အမှုတွေကနောက်ထပ်ဆင်မှုပေါ်မှာတော့ကုန်သမားရေးအဖွဲ့ကဆုံးဖြတ်ချက်မချနိုင်မဖြစ်ခဲ့ရပြီးတရားသူကြီးကလည်းအမှုမမြောက်ကြောင်းကြေညာခဲ့တာပါ။ Chester မြို့မှာသမ္မတထရမ့်မင်းငုံပြောခင်တင်းတောက်တွေကိုမှတ်ချက်ပေးရမှာတော့စစ်ဆေးအရေးယူမှုတွေကရုရှားနဲ့သူ့စီးရင်ရေးအဖွဲ့တို့ကြားပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကစခဲ့တာဖြစ်ပေမဲ့အခုမှုတွေကအဓိကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုမရှိသလိုသူ့ရဲ့စီးရင်ရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတစ်စုံတရာတွေ့ရှိထားတာမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။နောက်ပိုင်း West Virginia ပြည်နယ်ကမင်းငုံပြောရမှာလဲတရင်အတူရောင်နေတဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာအော်လန်နီနဲ့တက်ခတ်မှုတွေဖြစ်ထပ်မံပြောဆိုခဲ့တာပါ။မင်းကတစ်ချိန်တည်းမှာပဲသမ္မတရဲ့ကိုပိုင်ရှင်းနေတူဖြစ်တဲ့မက်ကယ်ကိုဟင်ဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာကိုစင်လောင်းတူရဲ့ညွှန်ကြားချက်နဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးရည်ရွယ်ပြီးအမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခငွေကြေးပေးခဲ့တာပါဝင်အမှုတော်တော်များများအတွေ့အပြစ်ရှိကြောင်းဝန်ခံလိုက်တာကြောင့်သမ္မတထရန့်အတွက်အထိနာစရာလည်းဖြစ်ခဲ့ရပါတယ်
။အမေရိကန်အစိုးရအဖွဲ့အတွင်းအချင်းပြတ်ခြားစားမှုတွေကိုတိုက်ဖျက်ရေးအတွက်ပြုပြင်ပြောင်းလဲရမယ့်အဆိုပြုချက်မူကြမ်းတရက်ကိုအမေရိကန်အထက်လွှတ်တော်အမအဲလစ်ဘက်ဝါရင်ကတင်တွင်လိုက်ပါတယ်။အဲ့ဒီမူကြမ်းထဲမှာနိုင်ငံရေးပါတီတွေအတွက်စီယုံပေးရာကိုကန့်သတ်ဖို့အစိုးရအရာရှိတွေရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုထုတ်ဖော်ရေးပြဋ္ဌာန်းဖို့အစိုးရရဲ့မူဝါဒတွေဘယ်လိုရေးဆွဲသလဲဆိုတာပြည်သူတွေသိအောင်ပွင့်လင်းမြင်သာစွာအသိပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ Massachusetts ပြည်နယ်ရဲ့ Democrat လွှတ်တော်အမဖြစ်တဲ့ Warren က Washington နိုင်ငံရေးမှာမလိုလားအပ်တဲ့ငွေကြေးကိစ္စတွေဘယ်လိုပါဝင်ပတ်သက်နေလဲဆိုတာဒီဥပဒေမူကြမ်းကဖော်ထုတ်နိုင်လိမ့်မယ်လို့ Washington မှာကျင်းပတဲ့ National Press Club သတင်းထောက်များအသင်းမှာအင်္ဂါနေ့ကပြောဆိုသွားပါတယ်။သူရဲ့မူကြမ်းထဲမှာသမ္မတသူသမ္မတနဲ့လွှတ်တော်အမတွေအဖြစ်ဝင်ရောက်ရှင်းပြသူတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေဒါမှမဟုတ်ကိုယ်စားလှယ်လောင်းတွေရဲ့လူမှုရေးအဖွဲ့အစည်းတွေကိုဦးဆောင်လှုပ်ကိုင်းပေးနေသူတွေရဲ့ဝင်ငွေခွန်ပေးဆောင်ထားတဲ့မှတ်တမ်းတွေကိုထုတ်ပြန်ဖို့လည်းပါဝင်ပါတယ်။ American သမ္မတသူသမ္မတဖြစ်ဖို့ကြိုးပမ်းသူတွေအနေနဲ့လွန်ခဲ့တဲ့ရှင်းနှစ်ကအခွန်ဌာနတွေကိုထုတ်ပြန်ဖို့လည်းမူကြမ်းထဲမှာထည့်သွင်းထားတာပါ။လက်တလောမှာတော့အဲ့ဒီမှတ်တမ်းတွေကို American အခွန်ဌာန IRS ကလူသိရှင်ကြားထုတ်ပြန်ခွင့်မရှိပါဘူး။
မြောက်ကိုရီးယားကကြောင်မီသွေးတွေကိုတောင်ကိုရီးယားကုမ္ပဏီ၃ခုကတရားမဝင်တွင်တွင်ခဲ့ကြောင်းတောင်ကိုရီးယားနိုင်ငံကမကြေညာငါပဲကြေညာလိုက်တဲ့အတွက်နိုင်ငံတကာကမြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေပေါ်ထိခိုက်မှာကိုအမေရိကန်ကကြွမ်းကျင်သူတွေစိုးရိမ်နေပါတယ်။ကုလသမဂ္ဂရဲ့တံခတ်အရေးယူမှုတွေကိုချုပ်ပေါက်ပြီးတောင်ကိုရီးယားကုမ္ပဏီ၃ခုကရုရှားစစ်ကဲတွေကတစ်ဆင့်မြောက်ကိုရီးယားကကြောင်မီသွေးတွေတရားမဝင်တွင်တွင်ခဲ့ကြောင်းတောင်ကိုရီးယားကောက်ခွန်ဌာနကဒီလာဇန်မှာပဲကြေညာထားတာပါ။ မေရိကန်ဒေါ်လာ 5.8 သန်းကျော်တန်ဖိုးရှိတဲ့ကြောင်မွေးသွေးနဲ့တန်ရိုင်းတန်ချိန်3000ကျော်ကိုပြီးခဲ့တဲ့နှစ်ဧပြီလကနေအောက်တိုဘာလအတွင်း9ချိန်တင်သွင်းခဲ့တဲ့အကြောင်းဒေါက်ကိုရီးယားအကောက်ခွန်ဌာနကပြောဆိုထားတာဖြစ်ပါတယ်။အကောက်ခွန်ဌာနကိုဆာရဆာရန်အတုတွေတင်ပြပြီးဥပဒေချိုးဖောက်ခဲ့တဲ့ကုမ္ပဏီတွေကိုအရေးယူဖို့လဲဒေါက်ကိုရီးယားဆူရကကြိုးပမ်းနေပါတယ်။ကျွမ်းကျင်သူတွေကတော့တင်ပို့ခွင့်တားမြစ်ထားတဲ့ကြောင်မွေးသွေးကိုဒေါက်ကိုရီးယားကုမ္ပဏီတွေကဥပဒေချိုးဖောက်ပြီးတင်သွင်းတာဟာကုလသမဂ္ဂရဲ့ဒဏ်ခတ်မှုတွေကိုချိုးဖောက်ရမှာကြီးလေးတဲ့လုပ်ရတစ်ခုဖြစ်ကြောင်းပြောဆိုထားတယ်လို့မြန်ကိုရီးယားပေါ်ပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကလည်းစုံစမ်းစစ်ဆေးလိုတဲ့သဘောထားတွေကိုပြောဆိုနေကြတာပါ။ဒီချိန်ထဲမှာပဲမြောက်ကိုရီးယားနဲ့စီဝိုင်းဆက်ဆံနေလုပ်ခဲ့တဲ့ရုရှားနိုင်ငံသား2ဦးကုမ္ပဏီ3ဦးနဲ့ရုရှားနိုင်ငံမှာပုံတင်တင်မော6ဆင်းတို့ပေါ်ပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကလည်းမနေ့ကတော့ပဲကြေညာထားပါတယ်
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လက်သလောနှစ်တွင်မှလှုပ်တဲ့ပူရဲစီရေလေ့ကျင့်မှုတွေဟာမြောက်ကိုရီးယားဘက်ကတန်တမာရေးဆွေးနွေးမှုတွေမှာပါဝင်လာအောင်ဖိအားပေးဖို့ရည်ရွယ်လုပ်ကိုင်းတာဖြစ်တယ်လို့ကိုရီးယားအမေရိကန်တပ်ဖွဲ့ USFK ရဲ့တမူကဒီကနေ့ပြောပါတယ်ပူရဲစီရေလေ့ကျင့်မှုတွေကိုရန်နာထားတဲ့အတွက်တပ်ဖွဲ့တွေဘက်ကလိုအပ်လာရင်အဆင်သင့်ဖြစ်ဖို့တိတ်မလွယ်တော့ဘူးလို့လည်းကုလသမဂ္ဂကုကယ်ရေးတပ်ဖွဲ့နဲ့တောင်ကိုရီးယားအခြေဆိုင်အမေရိကန်တပ်ဖွဲ့ရဲ့တမူဖြစ်သူဗိုလ်ချုပ်ကြီး Vincent Brook ကပြောပါတယ်ဒါကြောင့်စီရေလေ့ကျင့်မှုတွေကိုအကြီးအကျယ်မလုပ်ဘဲညှိပြီးတော့လုပ်ဖို့လိုအပ်တယ်လို့လည်းပြောပါရယ်စီရဲလုပ်ရက်တွေဟာနိုင်ငံရေးအတွက် PR တွေအတိုးအလျှော်လုပ်တဲ့နေရာမှာအသုံးပြုနိုင်တယ်လို့ပဲတပ်ဖွဲ့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကတော့အမေရိကန်နိုင်ငံရဲ့ကောင်းဆောင်တွေရဲ့လက်ထက်မှာရှိနေတယ်လို့လည်းဘိုချုပ်ကြီး Brook ကပြောပါရယ် USFK တပ်တွေဟာကိုရီးယားစစ်ပွဲပြီးခရက်ကတောင်ကိုရီးယားနိုင်ငံမှာတပ်ဆွဲထားတာပါအရင်တုန်းကတော့အဲ့ဒီပူရဲစီရဲလေ့ကျင့်မှုတွေကတပ်ဖွဲ့တွေဘက်ကအမြဲအစင်သင်ဖြစ်နေအောင်ရွယ်ရင်းဖြစ်တယ်လို့မြန်ကိုရီးယားဘက်ကတိုက်ခိုက်လာရင်ဟန်တာဖို့ဖြစ်တယ်ဆိုပြီးအမေရိကန်စစ်ဘက်တာဝန်ရှိသူတွေကအစဉ်တစိုက်ပြောဆိုထားတာပါဒီခေတ်ကကျွန်လာကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူမှာထိပ်တီးတွေ့ဆုံခဲ့တော့ကကိုရီးယားကျွန်းဆွဲမှာနျူကလ িয়ার ကင်းစင်ရေးလုပ်ဖို့ကင်ဖက်ကသဘောတူခဲ့တဲ့အတွက်အမေရိကန်တောင်ကိုရီးယားပူရဲ့စီရေးလေ့ကျင့်မှုတွေကိုသမ္မတထရမ့်ကရပ်ဆိုင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့ပုံထုံးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘောဟာသူ့ရဲ့ Conservative ဝါဒီ Liberal Party တွင်ဥဆောင်မှုနဲ့ပတ်သက်လို့နောက်တစ်ကြိမ်စိန်ခေါ်မှုတွေနဲ့ကြုံနေရပါတယ်။နိုင်ငံရေး PR တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ကိုစိန်ခေါ်ရမှာပါတီတွင်းကထောက်ခံမှုရအောင်ကြိုးပမ်းနေတဲ့အကြောင်းလဲ Conservative အမကန် Peter Dutton ကမဲဘောရီဒီယိုကိုဒီနေ့ပဲပြောလိုက်တာပါ။ပါတီတွင်းကအများစုရဲ့ထောက်ခံမှုရခဲ့မယ်ဆိုရင်ရှစ်ဆက်လောရမယ့်ကိစ္စတွေအတွက်စဉ်းစားသွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ခေါ်ဆောင်မှုကိုစိန်ခေါ်ရမှာ48မဲ35မဲနဲ့အရင်နိုင်ငံပြည်တွေနောက် Dutton ဟာမနေ့ကပဲပြည်ထောင်စုဝန်ကြီးယာရုကနှုတ်ထွက်ထားတာပါ။ဩစတြေးလျနိုင်ငံမှာကာဗွန်တန်းငွေထုတ်လုပ်မှုတွေကိုကန့်သတ်မဲ့အစီအစဉ်တရားဝင်ပြဋ္ဌာန်းနိုင်အောင်ကြိုးပမ်းမဲ့အစီအစဉ်ကိုဆွံ့လွတ်ဖို့ပါတီတွင်းကအမေရိကန်ကွန်ဆာဗေးတီဗ်တွေရဲ့ဖိအားပေးတာခံခဲ့ရပြီးနောက်တစ်နေ့မှာပဲပါတီတွင်းမှာခေါင်းဆောင်မှုနဲ့ပတ်သက်လို့မဲခွဲဆုံးဖြတ်ဖို့ဝန်ကြီးချုပ်ကတောင်းဆိုခဲ့တာဖြစ်ပါတယ်။မဲခွဲပြီးတဲ့နောက်အစိုးရဖွဲ့ဝင်၁၀ယောက်ထက်မနည်းကလည်းယာရုကနှုတ်ထွက်စာတွေတင်ခဲ့ကြပေမဲ့နိုင်ငံတကာဖွံ့ဖြိုးရေးနဲ့ပစိဖိတ်ရေးရာဝန်ကြီးကလွယ်လို့ဂျန်လူရီဟိုရဲ့နှုတ်ထွက်စာတွေကိုတော့ဝန်ကြီးချုပ်ကလက်မခံခဲ့ပါဘူး။ရှင်းနေမီလာမှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲအနာရလစ်ပရယ်ပါတီဟာအတက်ခံလေးပါပါတီနဲ့ထောက်ခံမှုကျဆင်းနေတဲ့အကြောင်းမချသေးရင်ကလူလူသဘောထားစစ်တမ်းတွေမှာတွေ့ရပြီးနောက်မှာပဲဝန်ကြီးချုပ်ရဲ့ဦးဆောင်မှုပေါ်စင်ခေါ်မှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်
။စီမဝေးနိုင်ငံမှာပြီးခဲ့တဲ့လကကျင်းပတဲ့သမ္မတရွေးကောက်ပွဲရလဒ်ကိုလက်မခံနိုင်ကြောင်းစင်ခေါ်ထားတဲ့ရှောက်ထားချက်ကိုစီမဝေးလွှတ်တော်ဆိုင်ရာတရားရုံးကဒီကနေ့စစ်ဆေးကြားနာခဲ့ပါတယ်။ဇူလိုင်လ30ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာသမ္မတအမ်မဆန်မနန်ဂါဂွာနဲ့သူ့ရဲ့လက်ရှိအနာရဇူနူ PF ပါတီအသားရအောင်စီမဝေးရွေးကောက်ပွဲကော်မရှင်ဘက်ကမယုံမသားလုပ်ခဲ့တဲ့ဆိုပြီး The Movement of Democratic Change MDC ပါတီကဆွဆွဲထားတာပါ။တရားဝင်ထုတ်ပြန်ထားတဲ့ရလဒ်တွေအရ MDC ပါတီကောင်းဆောင် Nelson Kamisa ကမဲရလဒ်44ရာခိုင်နှုန်းနဲ့မနန်ဂါဂွာက57ရာခိုင်နှုန်းရပြီးတော့အနိုင်ရထားတာပါ။သမ္မတမနန်ဂါဂွာရဲ့စုစုပေါင်းမဲအရေးအတွက်တိုးသွားအောင်ရွေးကောက်ပွဲကော်မရှင်ဘက်ကမတမာရနေနဲ့လုပ်ကိုင်ခဲ့တယ်လို့ MDC ဘက်ကဆွဆွဲပြောဆိုသလိုတရားဝင်မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေတဲ့ကြိုလွန်ပြီးမဲပြားတွေကိုအချို့မဲယုံတွေမှာပုံမိုရေးတွက်ခဲ့တယ်လို့လည်းပြောပါရယ်။ရွေးကောက်ပွဲမဲရလဒ်တွေမမှန်မကန်လုပ်ခဲ့တဲ့ဆိုတော့ခိုင်မာတဲ့ဖြစ်ရပ်တွေကို MDC ပါတီဘက်ကရရှိထားတယ်လို့လည်းခမီဆာကသတင်းထောက်တွေကိုတင်င်းလာနေမှာပြောဆိုခဲ့ပါရယ်။ရွေးကောက်ပွဲအစ်စ်ထားလို့တရားရုံးဘက်ကအမိန့်ထုတ်ပြန်မယ်လို့သူ့အနေနဲ့ယုံကြည်ချက်အပြည့်ရှိတယ်လို့လည်းခမီဆာကပြောပါရယ်။
အမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှင်းနေကြမှာပဲရုရှားနဲ့ EU နိုင်ငံတွေနဲ့ဆက်နွယ်နေတဲ့ရာချီရဲ့အကောင့်တွေဆက်မျက်နှာတွေကိုပိတ်လိုက်တဲ့အကြောင်းအင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေဖြစ်ကြတဲ့ Facebook နဲ့ Twitter တို့ကပြောဆိုလိုက်ကြပါတယ်။အမေရိကန်နဲ့ဗြိတိန်ပါဝင်ကမ္ဘာတစ်ဝန်းနိုင်ငံတော်များမှမမှန်သတင်းတွေဖျက်ချီတဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်နေတဲ့ EU နိုင်ငံက Facebook ဆက်မျက်နှာ254မျက်နှာနဲ့ Instagram အကောင့်116ခုကိုပိတ်လိုက်တဲ့အကြောင်း Facebook ကပြောဆိုလိုက်တာပါ။ Sorry နဲ့ Israel နိုင်ငံတွေကိုဆန့်ကျင်ပြီးပါလက်စတိုင်းတွေကိုလူလာတဲ့သဘောထားတွေပါဝင်တဲ့ဝါဒပြန့်ကျက်တွေကိုဖြန့်ဝေနေတဲ့အကြောင်းစိုက်ဘာလုံခြုံရေးကော်မတီတစ်ခုဖြစ်တဲ့ Fire Eye ရဲ့တရင်ပေးချက်အရလူမှုကွန်ရက်လုပ်ငန်းတွေကတုံ့ပြန်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံကနေမမှန်တရင်တွေဖြန့်ချိနေတဲ့စာမျက်နှာတော်တော်များကို Facebook ကပိတ်လိုက်ပြီးတရင်ပတ်အနေနဲ့အချက်မှာပဲ UN ကအကောင့်တွေကိုထပ်ပိတ်လိုက်တာပါ။နောက်ထပ်ထပ်မံတွေ့ရှိတဲ့စာမျက်နှာတွေကိုပိတ်လိုက်တဲ့အကြောင်းလဲ Facebook ကမနေ့ကပဲကြေညာထားပါတယ်။ဒါပေမဲ့လည်းရုရှားမှာတွေ့ရတာတွေနဲ့ UN မှာတွေ့ရတာတွေကြားဆက်နွယ်မှုရှိဖို့မရတဲ့အကြောင်းလဲ Facebook ကပြောခဲ့တာပါ။တူတန်လူမှုကွန်ရက်ကလည်းယူရနိုင်ငံကလာတယ်လို့ယူဆပြီးမတမာတဲ့ရည်ရွယ်ချက်တွေနဲ့ပူပေါင်းကြံစည်နေတဲ့အကောင့်284ခုကိုပိတ်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့ပါတယ်
။လွန်ခဲ့တဲ့3နှစ်ကလူပေါင်းရာနဲ့ချီတည်ဆုံးခဲ့ရတဲ့အနေအများလုံးလာတဲ့ပွဲတော်တစ်ချက်ကတစ်ခုဖြစ်တဲ့ Saudi Arabia နိုင်ငံကနှစ်စဉ်ပြုလုပ်နေကြ Hajj ဘာသာရေးပွဲတော်ကို Islam ဘာသာဝင်တန်းနဲ့ချီဖျားဖို့ရောက်ရှိလာပါတယ်။ရိုးရာတလေအရာမိစားလို့သတ်မှတ်ထားတဲ့တိုင်တွေကိုဖျားဖို့တွေက Eid ပွဲတော်အတွင်းဂဲတွေနဲ့ပြပောက်ကြပါတယ်။ Hajj ဖျားဖို့ကာလအပြီးမှာတော့ Mecca မြို့ကမဟာဗလီကြီးစီမှာသွားပြီးတော့ဝတ်ပြုဆုတောင်းကြတာပါ။အဲ့ဒီလိုဗလီကြီးစီသွားပြီးတော့ဝတ်မပြုခင်လာမယ့်နှစ်ရက်အတွင်းမိစားတိုင်တွေကိုဂဲနဲ့ပောက်ဖို့ဖျားဖို့တွေရောက်ထပ်ပြီးတော့ရောက်ရှိလာမှာပါ။ Saudi Arabia နိုင်ငံဟာလွန်ခဲ့တဲ့14နှစ်ကတမန်တော်မိုဟာမက်နေထိုင်ခဲ့တဲ့ဆိုတဲ့အစ္စလမ်ဘာသာဝင်တို့ရဲ့အမျက်မျက်ဆုံးနေရာတွေကိုစောင့်ရှောက်ထိန်းသိမ်းထားသလိုကမ္ဘာအကြီးဆုံးနှစ်စဉ်ဘာသာရေးပွဲတို့စီစဉ်ကျင်းပတဲ့နိုင်ငံလည်းဖြစ်ပါတယ
်။ဘဒူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။အခုထုတ်လွှင့်နေတဲ့ Radio Dialogue ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်။အခုအရင်ဆုံး American နိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်လူယုံနှစ်ယောက်ဟာကြီးလေးတဲ့ပြစ်မှုတွေကျူးလွန်ခဲ့ကြောင်းတရားရုံးတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်စီယုံရင်မှုဟောင်းပေါ်မန်နဖော့ထာဘန်ငွေစင်းလိန်လယ်မှုနဲ့အခွန်တိမ်းရှောင်မှုစုစုပေါင်း၈မှုမှာအပြစ်ရှိကြောင်းစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသမ္မတထရမ့်ရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟင်ဟာလည်းအလားတူပြစ်မှု၈ခုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိခဲ့ရပါ။အခုလိုသူတို့နှစ်ယောက်အပြစ်ရှိကြောင်းထုတ်ဖော်နိုင်ခဲ့တဲ့ဟာသမ္မတထရမ့်ရဲ့အနီးကပ်လူယုံတွေကြားမှာအဂတိလိုက်စားမှုတွေရှိနေတယ်ဆိုတာကိုဥပဒေကြောင်းအရတက်တည်ပြနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့ကိုတစ္ဆာခံတွေအပေါ်မှာတော့ချက်ချင်းတက်ရောက်မှုမရှိနိုင်သေးဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ်။ VOA သတင်းတောက်စလာတီကာဟုတ်သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြမှာပါ
။ကောင်းပါပြီ။တမရထရမ့်ရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟန်ကဘန်ငွေစည်းရင်းလိန်လယ်မှုအခွန်တင်းရှောင်မှုနဲ့မဲဆွဲစည်းရုံးရေးရံမှုငွေအလွဲသုံးစားလုပ်မှုတွေအတွက်အပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။American ဒုတိယရှင်းနေကျူ Robert Kusami ကဒီကြီးလေးတဲ့ပြစ်မှုတွေကျူးလွန်ခဲ့တာဟာလိန်လေတာတွေနဲ့မတမာမှုတွေကိုအချိန်ကာလအတော်ကြာအတွင်းဇက်တိုက်လုပ်ခဲ့တယ်ဆိုတာကိုထင်ဟပ်စေတယ်လို့ကောက်ချက်ချလိုက်ပါတယ်
။ Mr. Cohen pled guilty to two campaign finance
charges. Mr. Cohen ကမဲဆွဲစည်းရုံးရေးရံမှုငွေအလွဲသုံးစားမှုနှစ်မှုကုမ္ပဏီပိုင်ငွေကိုတရားမဝင်ထည့်ဝင်မှုမှာပြစ်ရှိကြောင်းထွက်ဆိုခဲ့ပါတယ်။ဒုတိယတမှုကတော့ကိုယ်ရေးကိုယ်တိုင်အတွက်အစမတန်အသုံးစရိတ်တွေတင်ပြခဲ့တဲ့အမှုဖြစ်ပါတယ်။2016ခုနှစ်ရွေးကောက်ပွဲကိုအနိုင်ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမှုတွေကိုကျူးလွန်ခဲ့တာပဲဖြစ်ပါတယ်
။ဒါအပြင် Mr. Trump ရဲ့ရွေးကောက်ပွဲစည်းရုံးရေးကတိကအောက်မဖြစ်ရအောင်နောက်ကျောင်းရှင်းအောင် Trump ပတ်သက်ခဲ့တဲ့အမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခပေးခဲ့တယ်လို့လည်း Mr. Cohen ကဝန်ခံခဲ့ပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးရေးမှူးဟောင်း Paul Manafort ကလည်းကြီးလေးတဲ့ပြစ်မှု၈ခုမှာအပြစ်ရှိကြောင်းစစ်ဆေးတွေ့ရှိခဲ့ရပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဆက်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့လုပ်ငန်းတွေဟာဥပဒေကြောင့်အရာတရားဝင်တယ်ဆိုတာကိုဒီအမှုတွေကပိုပြီးခိုင်လုံစေတယ်လို့မိုင်ယာမီတက္ကသိုလ်ကနိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေးဗစ်အေဗရာဟမ်ကသုံးသပ်ပါတယ
် The Mueller investigation has discovered the
မူလာစုံစမ်းရေးအနေနဲ့မန်နဖိုးနဲ့ထရမ့်အဆက်အသွယ်မရှိခင်ကတည်းကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုခြေရာကောက်ရင်းထရမ့်ရဲ့အတွင်းစီးအနီးကပ်လူယုံတွေမဟုတ်တာလုပ်နေတာတွေကိုဖော်ထုတ်နိုင်ခဲ့တာပါဒီလိုလူမျိုးတွေနဲ့ဒီလိုလှုပ်ရှားမှုတွေဟာထရမ့်ရဲ့မဲဆွယ်စည်းရုံးရေးမှာအတွင်းကျကျပါဝင်ခဲ့တယ်ဆိုတာကိုပြသလိုက်တာပါ
သမ္မတထရမ့်ကတော့ပေါ်မန်နဖော့အပြစ်ရှိကြောင်းအမိန့်ချမှတ်ခြင်းခံရတာဟာ သူ့မဲဆွယ်စည်းရုံးရေးနဲ့ရုရှားဆက်ဆက်မှုရှိမရှိဆိုတာကိုဘာသက်သေးမှမပြနိုင်ပါဘူးလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့မန်ဖော့ဒ်ရဲ့နောက်ထပ်အမှုတွေကိုရှေ့လာထပ်စစ်တဲ့အခါမှာရုရှားထောက်ခံတဲ့ယူကရိန်းအစိုးရကိုသူ့စည်းရုံးရေးဝန်ဆောင်မှုပေးခဲ့တာတွေကိုစစ်ဆေးဖို့ရှိသေးတယ်လို့အကဲခတ်တွေကထောက်ပြကြပါတယ်။ဒါအပြင်ထရမ့်ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကိုတိုက်ခိုက်ဖို့တရင်ချက်လက်တွေရယူနိုင်ရင်ရုရှားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်တဲ့ထရမ့်တာဝါမှာကျင်းပတဲ့စီယုံရင်အကျိုးအစည်းအဝေးကိုမန်ဖော့တက်ရောက်ခဲ့တဲ့အကြောင်းဂျော့ချ်တောင်းတက္ကသိုလ်ရဲ့နိုင်ငံရေးသုတေသီပေါ်ရှစ်ဘာမန်ကပြောပါတယ
် It is true that getting dirt on another candidate
တိုင်ဘက်သမ္မတလောင်းတယောက်ရဲ့ပြောကွက်တွေကိုထုတ်ဖော်ရဲဆိုတာနိုင်ငံရေးမှာလုံယုံလုံးစင်နေတဲ့ကတစိမ့်ပိုင်းဆိုတာမှန်ပါတယ်ဒါပေမဲ့ဒီပြောကွက်အချက်လက်တွေကိုအင်အားကြီးရန်သူနိုင်ငံဘက်ကယူရဲဆိုတာကတော့နိုင်ငံရေးမှာပုံမှန်လုံယုံလုံးစင်မဟုတ်ပါဘူးဒါကြောင့်ဒီလုပ်ရက်ဟာတရားမဝင်ဘူးဆိုတာရှင်းပါတယ်ထရမ့်နိုင်ရဖို့ရုရှားစီကနေဟီလာရီကလင်တန်စီယုံရေးကတိကောက်ဖြစ်အောင်အချက်လက်တွေပံ့ပိုးခဲ့တယ်ဆိုတဲ့ချက်ကိုထရမ့်ကကျေးဇူးတင်ကောင်းတင်နေတာဖြစ်နိုင်တယ်လို့လည်းသုံးသပ်လို့ရပါတယ
်ရောဘတ်မိုလာဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကိုထရမ့်ပြောနေသလိုဝစ်ချန့်မတော်မတရားအပြစ်မရှိအပြစ်ရှာလှုပ်ကြံနေတယ်ဆိုပြီးပယ်ဖျက်ပစ်ဖို့မဖြစ်နိုင်ဘူးလို့ဂျော့ချ်တောင်းတက္ကသိုလ်ကအကဲခတ်ပုတ်ကိုပေါ်ရှစ်က VOA ကိုပြောပါတယ်ထရမ့်အနေနဲ့ဒီပြဿနာတွေကိုရင်ဆိုင်ရနိုင်ခြင်းများတယ်လို့လည်းသုံးသပ်လိုက်ပါတယ
် These people certainly Cohen and possibly Manafort
ဒီလူတွေ Cohen နဲ့ Manafort လည်းပါလာနိုင်ပါတယ်သူတို့တွေအစိုးရရှေ့နေတွေနဲ့စပြီးပူးပေါင်းလာတာနဲ့အမျှတရင်ချက်လက်တွေဆက်ပြီးတောက်လျှောက်ထွက်လာနိုင်မယ်လို့ကျွန်တော်ယူဆပါတယ
်ထရမ့်ရဲ့အနီးကပ်လူယုံတွေအကြားအဂရိလိုက်စားမှုတွေအခုလိုဖော်ထုတ်နိုင်ခဲ့ပေမဲ့သူ့ရဲ့အမကန်ထောက်ခံသူတွေအပေါ်မှာတော့ချက်ချင်းတက်ရောက်မှုမရှိနိုင်သေးဘူးလို့အကဲခတ်တွေကသဘောတူကြပါတယ်ဒါပေမဲ့နောက်တစ်ကြိမ်ထရမ့်ရွေးကောက်ပွဲထပ်ပြီးရှင်းပြိုင်မယ်ဆိုရင်တော့ဒီဖိအားတွေကမဲဆန္ဒရှင်တွေရဲ့စိတ်ကိုပြောင်းပြင်နိုင်ပွဲရှိတယ်လို့တော့အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်
တောက်ခင်ဆိုဝင်ပြောပြပေးခဲ့တာပါအခုဆက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအစ်ပွဲတော်နေ့ဆင်နွှဲခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကဒီကနေ့ကြောက်ရွံ့တဲ့မွတ်စလင်တို့ရဲ့ကူဘာနီအစ်နေ့ကိုဆင်နွှဲကြပါတယ်ဌာနေပြန်ခွေရာရေးအတွက်ဆူတောင်းခဲ့ကြတယ်လို့ဒုက္ခသည်တွေကိုလက်ခံကူညီထားတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေအတွက်လည်းဆူတောင်းခဲ့ကြပါတယ်မတ်တင်ငီထိုင်စူးစီးတင်ပြထားပါတယ်
ကမ္ဘာတလွှာအစ္စလမ်ဘာသာဝင်တွေနီးတူဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေလည်းဒီကနေ့ကြောက်ရွံ့တဲ့မွတ်စလင်တို့ရဲ့ကူဘာနီအစ်နေ့ကိုသူတို့စခန်းတွေထဲမှာဆင်နွှဲခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရင်ကတည်းကရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းအတွင်းမွေးဖွားကြီးပြင်းခဲ့သူအသက်16နှစ်အရွယ်မိုဟာမက်ဂျာဆင်ကတော့ဒီနေ့ဤပွဲတော်မှာဆွေမျိုးတွေစုံလို့ပြောရွှင်နေသူပ
ါ
ဒီနေ့ဤပွဲကအရင်နှစ်တွေကတည်းကကောင်းပါတယ်ဆွေမျိုးတွေအားလုံးဒီမှာစုံကြပါတယ်ပြောစရာကောင်းပါတယ
်ဒုက္ခသည်စခန်းတွေထဲမှာအဖြစ်ဆောက်ထားတဲ့ဗလီတွေမှာဝိပုစုတောင်းသူတွေနဲ့ပြည့်နေသလိုကလင်းငယ်တွေအတွက်လည်းပျော်ပွဲရွှင်ပွဲတွေရှိနေပါတယ်ဌာနေပြန်နိုင်ရေးအတွက်စုတောင်းနေကြသလိုတချို့ကတော့ဒုက္ခသည်စခန်းတွင်ဤပွဲတော်ကိုဖြစ်သလိုကျင့်ပရတဲ့အပေါ်စိတ်မသက်မသာဖြစ်နေကြပါတယ်။ဒုက္ခသည်တို့ဖြစ်တဲ့မိုဟာမက်အနုစ်ကတော့အခုလိုပြောပါတယ
်။ဒီဟာရောသဒ္ဓမာနိဖျာဝရှာဆရ်ကာရောရဲဒီဒီရောကုရွန်ကရောဟဂျ်လ်တာဖရောယဒွန်ဟစတဖိုင်ဘာဒီယောနိဇတ်ဒေရှာတရှလမ်ဒ
ေဒီပွဲတော်ကျင့်ပနိုင်မှုအမဲပေါ်နိုင်မှုအတွက်ဒီဇကန်အာနာမန်ကိုငွေပေးရပါတယ်။ဒီလိုခက်ခဲတဲ့ရှိပေမဲ့ခုနိုင်ငံမှာဆိုတော့ဤပွဲတော်ကအေးချင်းချင်းအဆင်ပြေလေးရှိပါတယ်။အခုတော့သမျှနိုင်ငံမှာရောက်နေပြီးကျွန်တော်တို့ပိုင်ဆိုင်သမျှကျွန်တော်တို့ပိုင်မြေကခုနိုင်ငံမှာကူတော့တမန်နိုင်ငံမှာလာနေရတာဆိုတော့နင်းထားတဲ့မြေတော်မပိုင်တော့ပါဘူးဆိုတော့ဤပွဲတော်ကဤနယ်တော်မတူပါဘူးအလုံးကပူဆွေးနေကြရပါတယ်ဒါကဒီကဤပွဲတော်နဲ့ကိုယ်နိုင်ငံကဤပွဲတော်မတူတာတွေကတော့အများကြီးပ
ါပြီးခဲ့တဲ့နှစ်အော်ဂုတ်လကုန်ပိုင်းမှာဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းလုံခြုံရေးကင်းစခန်းတွေတစ်ချိန်နဲ့တစ်ပြိုင်နက်တိုက်ခတ်ခံရပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်တိတ်နဲ့ချီထွက်ပြေးခဲ့ကြရတာဟာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ဒုက္ခသည်တွေဌာနေပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နောက်ကုလသမဂ္ဂတို့ကြားသဘောတူထားပေမဲ့လို့လည်းအခုချိန်ထိတော့အလုံးမဖြစ်သေးပါဘူး။တင်းရှောင်နေကြရတဲ့ဒုက္ခသည်တွေကတော့ဌာနေပြန်နိုင်ရေးအတွက်အလားရှင်မြတ်ထံဆုတောင်းခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့မိုဟာမက်မာဆန်ကတော့ထာနေပြန်နိုင်ရည်သူ့ရဲ့မျောလင်းချက်ကိုအခုလိုပြောပြပါဗျ။
နေဇောရောသနုဇိုင်ဘလာမာဂီနေဇောဒါဆေဒါဆေ
အလားရှင်မြတ်ကကျွန်တော်တို့ကိုကိုယ်နိုင်ငံကိုပြန်လည်ခေါ်ဆောင်ပေးနိုင်မယ်ဆိုတဲ့မျှော်လင့်ချက်နောက်နိုင်ငံအတွက်ကျွန်တော်ဆုတောင်းခဲ့ပါတယ်။နောက်ဒီမှာကျွန်တော်တို့ကိုလက်ခံပြီးကူညီခဲ့ကြသူတွေအတွက်လည်းဆုတောင်းခဲ့ပါတယ်
။ဌာနေပြန်နိုင်ရေးအတွက်ဒုက္ခသည်တွေမျှော်လင့်နေပေမဲ့လို့လဲရခိုင်ပြည်နယ်ကိုတွားရောက်ခဲ့ကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့ဒုက္ခသည်တွေပြန်လာနိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုထားတာပါ။ဒုက္ခသည်တွေဘက်ကတောင်းဆိုနေကြတဲ့နိုင်ငံသားဖြစ်ခွင့်နဲ့လုံခြုံရေးအာမခံချက်တို့ကလည်းရဖို့မသေးကြပါဘူးမြန်မာဆိုရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးကလည်းတီးဆဲဥပဒေတွေအတိုင်းသာဆောင်ရွက်ရမယ်လို့ယတိပြပြောဆိုထားတာဖြစ်ပါတယ
်မတ်တင်ငိထိုင်စူးစီးတင်ပြပေးထားတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးကော်မတီကမြန်မာပြည်ကရေပေးတဲ့ပြည်သူတွေကိုကူညီထောက်ပံ့မှုပြင်ဆင်နေပြီးအလူငွေကိုငြိမ်းချမ်းကော်မရှင်ကတဆင့်ပေးပို့ဖို့ရှိပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကအခုလိုကူညီတာဟာရေပေးတဲ့ပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာပြသဖို့ဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းစီစဉ်ရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်အခြေစိုက်ဝမိုင်းလာကချင်ရှမ်းပြည်တပ်မတော်မြောက်ပိုင်းတအန်းပလောင်ကိုကန်းနဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့ FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးကော်မတီအတွင်းရေးမှူးအဖွဲ့ကသူတို့အဖွဲ့ဝင်တွေကိုလက်ရှိရေဘေးဒုက္ခခံစားနေရတဲ့ပြည်သူတွေကိုကူညီဖို့အတွက်ဒီလ3ရက်နေ့ကတိုက်တွန်းခဲ့တယ်လို့ဘလို့ကူညီမလဲဆိုတာကိုအဖွဲ့အစည်းတွေကြားမှာသဘောထားကောက်ယူခဲ့ပါတယ်။လက်တလော့ရရှိထားတဲ့ပြန်ကြားချက်တွေအရအဖွဲ့ဝင်အဖွဲ့အစည်းတွေကတဖွဲ့ချင်းအလိုက်ကူညီဖို့တဲ့ FPNCC အဖြစ်ပူးပေါင်းကူညီဖို့သဘောထားပေးခဲ့တယ်လို့ UWSA ကဝါချက်ဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကပြောပါတယ်။
ကျွန်တော်တို့ FPNCC အနေနဲ့ပဲသွားပါမယ်နော်ကျွန်တော်တို့ဟာတပတ်တူညီထားပါတယ်နော်အလုံးအတူတူကဒီ FPNCC နာမည်နဲ့ကျွန်တော်တို့ဟာပေးပါလို့ပို့ပါနော်အလုံးနီးနီးလို့မျိုးကျွန်တော်တို့ဒီအလူငွေတွေကျွန်တော်တို့ကောက်ခံရရှိပြီးမှကျွန်တော်တို့ဒီပေးလူဖို့ကျွန်တော်တို့စစ်စစ်နေပါတယ်ဟုတ်ကဲ့ကျွန်တော်တို့ငင်းချိုင်းကော်မရှင်ကိုကျွန်တော်အဖို့စစ်စစ်နေပါတယ်ခင်ဗျာ
ဒီလိုပေးလူရတာနဲ့ပတ်သက်လို့လဲဦးညီရန်ကအခုလိုဆက်ပြောပါတယ
်အာကျွန်တော်တို့တိုင်းနာချင်းချင်းကျွန်တော်တို့ဒီဝိုင်းဝန်းပြီးမှမိတ္တပြတဲ့ပုံမျိုးကျွန်တော်တို့ဒီရေပေးတဲ့နဲ့ဗီဒီယိုတွေနဲ့အတူကျွန်တော်တို့တစ်ခါတည်းရှိနေတယ်ဆိုတဲ့အကြောင်းကျွန်တော်တို့လည်းပြတာလိုတဲ့ပုံမျိုးပါပဲနော
် FPNCC အတွင်းရေးမှူးအဖွဲ့က21ရာစုပင်လုံတတိယအစည်းအဝေးအပြီးမှာ FPNCC နဲ့အစိုးရတပ်မတော်တို့အကြားငင်းချမ်းရေးဖြစ်စဉ်ကိုရှေ့ဆက်ဖို့အတွက်အရေးကြီးတဲ့အချိန်ကိုရောက်ရှိနေကြောင်းနဲ့သဘောထားကွဲတာနဲ့ရန်ညှိုးတွေကိုခိတ္တဘေးဖယ်ပြီးမျိုးချစ်စိတ်နဲ့အတူကူညီဖို့လဲတိုက်တွန်းခဲ့ပါတယ် FPNCC မှာပါဝင်တဲ့ PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ကတော့21ရာစုပင်လုံတတိယအစည်းအဝေးအပြီးနောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတွဲဆောင်ဆွေးနွေးမဲ့ရက်ကိုလည်းအတိအကျမသိရသေးကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတက်အိုက်ကျော်ကပြောပါတယ
်ဒီ21ရာစုပင်လုံဇင်ဘာဝေနောက်ပိုင်းဒီလားစကူရဲ့နေ့ချင်းကတော့15ချိန်လောက်ရှိတယ်ဖြစ်နေတယ်ငင်းချင်းဆွေးနွေးတဲ့လာလာကတော့ဒီဟိုဘက်ကမသိဖြစ်သေးဘူးဆိုတော့အကြောင်းပြန်လာဘယ်နှစ်ပဲပြန်တွေ့မယ်ဆိုလည်းမပြောဒီပြန်ပြီးဆက်သွယ်ကြလည်းမရှိသေးဘူးလား
ဒီလ17ရက်နေ့မှာအစိုးရကိုယ်စားလှယ်အဖွဲ့နဲ့တအန်းပလောင်ကိုကန့်အေအေခေါ်ရခိုင်တပ်ဖွဲ့တို့နဲ့ဆွေးနွေးဖို့ညှိနှိုင်းခဲ့တာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာရက်ပြန်လည်ရွှေ့ဆိုင်ထားတာဖြစ်ပါတယ်21ရာစုပင်လုံတတိယဆွေးနွေးပွဲအပြီးမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရတပ်မတော်တို့တရားစီတွေ့ဆုံခဲ့ပေမဲ့တပ်မတော်နဲ့ဆွေးနွေးပွဲကတော့မအောင်မြင်ခဲ့ပါဘူးFPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီကိုအစိုးရနဲ့တက်မတော်ကအတိအမှတ်ပြုထားတာမရှိပါဘူး။ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဆွေးနွေးရမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေက FPNCC အနေနဲ့ဆွေးနွေးဖို့တောင်းဆိုထားပေမဲ့အစိုးရနဲ့တက်မတော်ဘက်ကတော့တရားစီဆွေးနွေးတာတွေရှိခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။ဆက်လက်ပြီးထိုင်းနိုင်ငံအတွင်းစိတ်ကြဆွေးတန်းနဲ့ချီဖမ်းမိတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါဦးမယ်။ရွှေတရီကန်နယ်မြေကလာပြီးမဲကောင်မြစ်ကိုဖျက်ပြီးထိုင်းလာအိုနယ်စပ်ကနေဝင်လာတဲ့စိတ်ကြဆွေးသုံးတန်းကျော်ကိုဥရောင်ဌာနပြည်တဲ့အတွင်းကဆောက်လုပ်ရေးသုံးဘီလက်မြေဖျော်တဲ့ဆက်ကြီးအတွင်းမှာဖွက်ထားတာကိုထိုင်းရဲတွေကဩဂုတ်လ21ရက်နေ့ကဖမ်းမိခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မိုင်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာလာအိုသုံးနိုင်ငံထိစပ်နေတဲ့ရွှေတရီကန်ဒေသကနေလာတဲ့မူရစ်စည်းဝါးတွေကိုထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာ2018ခုနှစ်အတွင်းစိတ်ကြွဆေးတန်း100ကျော်လောက်ဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့မူရစ်စည်းဝါးသမားတွေဟာလမ်းကြောင်းပြောင်းပြီး Megang Mijang to Shao, Tai Lao Nezagani, Tesang Lazara Pite, Subi, Tayanabai Niga Subare, August Lana Setia Nigaro, Tai Nangan, Urontani Pine Dwima, Sejasi, Tongan Jogu, Pamigaraba, August La Sashi Nina Chema, Urontani, DPI Solo Yuinegani Tolare, Namba Piama Bare, Saike Mala Dudu Ugo, Yeriga Matingalu Sisigayama, စိတ်ကြွစီပြတပေါင်း၄တောင်ဖမ်းမိခဲ့တာပါဒီနောက်မှာတော့သူနဲ့ဆက်ဆက်ပြီးလူနှစ်ဦးကိုထပ်မံဖမ်းဆီးခဲ့ရမှာစိတ်ကြွစီ၉တောင်ထပ်မံဖမ်းမိခဲ့ပါတယ်ဒီနောက်မှာတော့စိတ်ကြွစီအများပြဖွက်ထားတဲ့နေရာကိုပေါ်ထုတ်နိုင်ခဲ့တာဖြစ်တယ်လို့လည်းဦးရောင်းထာနီပြည်နယ်ရဲမှူးကြီးဆိုတဲ့ချိုင်းကသတင်းတောက်တွေကိုပြောပြခဲ့ပါတယ်ဆက်ကြွစီတထုပ်ကို၃သိန်းပါတယ်အထုပ်ပေါင်း၁ ဒီပီအိုင်ဆောက်လုပ်ရေးဝန်ကြီးတွေကိုဝင်ရောက်ရှာဖွေခဲ့ရမှာဒီလက်မြေဖြော်တဲ့ကားကြီးအတွင်းမှာပဲကားမောင်းသူရဲ့ထိုင်ကုန်အောက်မှာဖွက်ထားတဲ့စိတ်ကြွစီ300တသိန်း900တောင်းနဲ့အိုက်စ်လော့ခေါ်တဲ့ငွေရစီကီလို 판비레예리고레수무리치밍해바레색좌시리하고동롱데색디피치란크야인뱃마타야나바이니가베이소판시무리로케비데나우마로치란크야인가니라니데색좌시비아방딴띠아 900개 조락고 2018년에 드웬마타야나바이니가판시미게다바디나우마로 무예세와 떼상두리가 매강미짱드샤 예랑아니 떼상비 우랑타니비네 အဲ့ဒီကနေတဆင့်ထိုင်းမလေးနယ်ဆက်ထိုင်းတောင်ပိုင်းဖတ်တိုက်အသည့်တယ်ဆောင်ဖို့အတွက်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လဲထိုင်းရနာပိုင်းကပြောဆိုခဲ့ပါတယ်ရှင်။မအေးမှာသတင်းပေးပို့ထားတာပါ။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲအေရှာဆက်7ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ်TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကပြောသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးမှာပေါ်မနာဖော့ဖို့ရာဇဝကြောင်းနဲ့ဖြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်မြင့်မြတ်တာဖြစ်နေပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးပွဲဥက္ကဋ္ဌမနာဖော့ကတော့ငွေကြေးမတမာမှုတွေနဲ့ဆက်နွယ်တဲ့အမှုရှိမှုတွေအဖြစ်ရှိကြောင်းခုံသမားလေးဘက်ကမနေ့ကဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်နဲ့ ပါမနေ့ကတချင်ထဲမှာပဲသမ္မတရဲ့ကိုပိုင်ရှင်းတဲ့တူဖြစ်တဲ့မက်ကယ်ကိုရင်ကလည်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာကိုစလင်လောင်းတူရဲ့ညွန်ချခြင်းနဲ့ရွေးကောက်ပွဲမှာဩဇာလွန်မွန်နိုင်မှုရည်ရွယ်ပြီးအမျိုးသမီးမင်းဦးကိုနှုတ်ပိတ်ကငွေချေးပေးခဲ့တာပါဝင်အမှုတော်များများအတွက်အဖြစ်ရှိကြောင်းဝန်ခံလိုက်တဲ့အတွက်သမ္မတထရန့်အတွက်အထင်အရှားဖြစ်ခဲ့ရတာပါအမေရိကန်အစိုးရဖွဲ့တွင်အကြီးအကဲချက်ဆမှုတွေတက်ပြည့်ရေးပြုရင်ပြောင်းလဲရမယ်အစိုးရချက်မူကြမ်းတစ်ရက်ကိုအမေရိကန်ထက်တော်အမတ်အဲလစ်ဘတ်ဝါရင်ကတင်သွင်းလိုက်ပါတယ်မူကြမ်းထဲမှာတော့နိုင်ငံရေးပါတီတွေအတွက်စီယုံမှုတွေကိုနဲ့ပတ်သက်ပြီးကန့်သက်ချက်တွေအစိုးရရရှိရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုထုတ်ဖော်ပြဋ္ဌာန်းမှုတွေအစိုးရရဲ့မူလားတွေဘယ်လိုရေးဆွဲထားတယ်ဆိုတာအများပြည်သူသိအောင်ပွင့်လင်းမြင်သာစွာအသိပေးဖို့စရာတွေပါဝင်ထားပါတယ်လုံးရဲ့၃နှစ်ကလူပေါင်းရာချီသေဆုံးခဲ့တဲ့ဆော်ရီနိုင်ငံကနှစ်စဉ်ပြုလုပ်နေကြဟတ်ဘာသာရေးပေါ်တဲ့အတွက်အစ္စလမ်ဘာသာဝင်တန်းတဲ့ချီရရှိလာပါတယ်ရွေးရတလေးရမိစ္ဆာလိုတတ်မှတ်ထားတဲ့တိုင်တွေကိုလည်းဖျားဖူးတွေကအေးပေါ်တော့ကာလာတွင်ခဲရည်နဲ့ပြစ်ပေါက်ပြီးတော့ဆင်နွှဲခဲ့ကြတာဖြစ်ပါတယ
်ကျေးဇူးပါရှင်တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်သိန်းကြီးထိုက်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ skip sick ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာပြန်ဆုံတွေ့ကြအောင်ပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျမများသတင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington. From Washington.